ကျေးတော်ရှင်ဆရာတော်ရှင်မြတ်တီဖျာယနေ့ညသာသနာတော်နှစ်2566နှစ်ကောဇာတက္ကရ1384ခုနှစ်တပေါင်းလာဇန်9ရက်2023ခုနှစ်ဖေဖော်ဝါရီလ28ရက်တနင်္လာနေ့ညဓမ္မဒါနကုသိုလ်ရှင်များပြကြသောဦးရဲမင်းထွန်းဒေါ်အေးအေးမြတ်တမီမခင်ရန္တနာမိသားစုဦးကျော်စိန်ဒေါ်စိန်ခင်စိန်တနဖက်ရောင်းဝယ်ရေးမိသားစုဖရာကြီးရမုံရွာမြို့ဒေါက်တာကွမ်မော်ဒေါက်တင်ဥဝေတို့အားမှုထား၍မောင်မင်းစီသူဤမွေးနေ့လူကွယ်လွန်သူဥမော်ဦးမြင့်အားယေစု၏ဇနီးတော်မမို့အောင်နှင့်တာမောင်မိုးဆန်းမြေမိသားစုရန်ကုန်မြို့ဦးစိုးလွင်ထွန်းဒေါ်နနွယ်ဝင်းတမီမကေတာယူတာမောင်သိတိစိုးဝင်းဆိုင်အထက်ဆက်မိသားစုမန္တလေးမြို့ဥစိုးလွင်ထွန်းဤမွေးနေ့အလူပြင်မနာမြို့နေဥစံဝင်ဒေါ်တင်းကြီးတာကြီးကိုမင်းတတ်နိုင်မပိုးဇာနီတွေတားငယ်မောင်စောရှင်းမောင်နိုင်တောက်ရည်တန်မိသားစုနှစ်ဖက်မိဘများအမှုထား၍မိခင်ကြီးဒေါ်တိတ်ကြီးဦးညီညီစောဒေါ်ရေးဆောင်မိသားစုမြဝတီမြို့ကွယ်လွန်သူဖခင်ဦးတုံကြီးမိခင်ဒေါ်ကျင်လွန်းတို့အားယေစု၏ဥခင်မောင်တန်းဒေါ်ဝါဝင်းမိသားစုရန်ကုန်မြို့ဝဲလွန်သူဖခင်ဦးလင်ချူကင်းမိခင်ဒေါ်ခင်တို့အားယေစု၏မတန်တန်နုနှင့်မောင်မမများရန်ကုန်မြို့မတိတာမိသားစုရန်ကုန်မြို့မတင်းတော်တော်လှိုင်မိသားစုရန်ကုန်မြို့ဝဲလွန်သူမောင်အေးအာကာကိုမမေတစင်နိုင်တို့အားယေစု၏ဦးအေးနိုင်ဒေါ်တန်တန်ဝင်မောင်ကောင်းမြတ်မင်းမမိသားစုကိုသားငယ်မတင်းတင်းကျော်တာမောင်ဖုံးခန့် SP ဘေကရီမိသားစုဦးမျိုးသိန်းဒေါက်ခင်စိုးဤမိသားစုဒေါ်အေးမမျိုးသိန်းမွေးနေ့လူဝဲလွန်သူဖခင်ကြီးဦးလမိုးဦးအားယေစု၏တမီခင်စန်ဒီမိုးခင်စန်ဒီမိုးဦးကောင်းမိုးမိထီလာမျိုးယန္တနာမောင်ရက်နေဝဲလွန်သူမိဘများဖြစ်ကြသောဦးတန်းမြေဒေါက်ခင်ယုံတို့အားယေစု၏သာသမီမျိုးတို့ဤကောင်းမိုးမိခင်ဒေါ်နန်းရှင်ဤ86နှစ်ပြည့်နှင့်တမီဗစ်တိုရီးယားကျော်ဤ10နှစ်ပြည့်မွေးနေ့တို့အားယေစု၏အမိုးကျော်ကျော်ဒေါ်နန်းဆန်လိုက်တာဟဲရီကျော်သမီးဗစ်တိုရီးယားကျော်မိသားစု USA ဦးအောင်ချစ်ဒေါ်မြမဲဆန်ဘဲလစိတ်ကြာဆန်မိသားစုမှဦးအောင်ချစ်ဤ82နှစ်ပြည့်မွေးနေ့အကျိုးလူဦးစောစောဦးဒေါ်ကြီးကြီးခိုင်သမီးမတ်တီတီထခိုင်စောမတ်ရွှေတီထခိုင်စောမိသားစုရန်ကုန်မြို့ကွယ်လွန်သူဦးကျော်စိုးဝင်းတရပြည်အာယေစု၏ဦးကျော်ဝင်းဒေါ်အေးအေးသိမ့်မိသားစုဒေါက်တာအေးအေးမြင့်မွေးနေ့အလူဖြင့်စူပေါင်းစင်ကျင်းပပြုလအပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်၍ကျေးတော်ရှင်မမောက်ခန့်ချုပ်ဆရာတော်ဖျားကြီးမှာတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားရီတော်ကျေးတော်သူဥခ၍ယူသည်စွာရှောက်ထားအပ်ပါသည်ဖျာ
ထောက်တော်ရ84ခုနှစ်တပေါင်းလဆန်း9ရက်2023ခုနှစ်ဖေဖော်ဝါရီလ29ရက်တနင်္လာနေ့၌အွန်လိုင်းမှဟောကြားအပ်သောတက္ကပညာတုတ်အနှစ်ချုပ်အပိုင်းလေးတရားဒေသနာတော်တရားမင်းကြီးကမြတ်စွာဘုရားကိုရှောက်ထားတယ်သူမေးတဲ့မေးခွန်းတွေတခြားပုဂ္ဂိုလ်တွေကစဉ်းနက်လောက်အောင်ဖြေမပေးနိုင်မင်းနဲ့သူ့ကိုဘသူလဲလို့မေးတော့တခြားမှန်းသိတဲ့အခါမှာသူ့ကိုပဲပြန်မေးကြတယ်နောက်ဆုံးမှသူကဆက်ရတယ်မလို့လာတာဉာဏ်တူတွေကအလုံးသူ့တပည့်ဖြစ်သွားတယ်ဟောသူ့ကိုပဲတပည့်ခံရတာဖြစ်တယ်အခုမြတ်စွာဘုရားနဲ့တွေ့တဲ့အခါမှာသူကတကယ်ကျင့်နှက်လောက်တဲ့အဖြေလေးရလို့သူဟာတကယ်မြတ်စွာဘုရားရဲ့တပည့်တော်ကအစ်စ်သောတာပန်ထက်မဲ့ဖို့ရဖို့ရအတွက်ဧကန်ဒိဋ္ဌခိုင်မြဲသွားတဲ့ပုဂ္ဂိုလ်ဖြစ်ကိုသူရရှိပါတယ်လို့ဒါကြောင့်မလို့သူဟာလွန်ဝန်းသာကျင့်နှုမှုဖြစ်ရတဲ့ဆိုတဲ့အကြောင်းလျှောက်တယ်ပေါ့နော်အဲ့ဒီလျှောက်ထားတာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဒီလိုဝမ်းမြောက်ဝမ်းသာခြင်းနဲ့အာရတဲ့ ပိဋိသောမနတမျိုးကိုရှေးရခင်တော့ငါရခဲ့ဘူးသလားမြတ်စွာဘုရားအရင်တော့ကရောဒီလိုဝန်သားမှုမျိုးဖြစ်ခဲ့ဘူးသလားတရားမင်းကြီးကဖခင်နဲ့တွေ့ပြီသူမိခွန်းနေမေးလို့ဖခင်ဖြေလိုက်တဲ့အခါမှာသိကျဉ်းနတ်သွားတယ်ဟောသိဝန်သားသွားတယ်ဝိဒ္ဓပတိလာဘသောမနတပတိလာဘဝိဒ္ဓပတိလာဘဆိုနှစ်သက်မှုကိုရရှိတာသောမနတပတိလာဘဆိုတာဝန္တာမှုကိုရရှိတာနှစ်သက်တယ်ကျင့်တတ်တယ်ဒီလိုနှစ်သက်မှုကျင့်တတ်မှုမျိုးကိုရှေးတုန်းကရဘူးသလားဆိုတော့မြတ်စွာဘုရားကိုရှောက်တယ်တပည့်တော်ဩအခုရဲ့ရှေးရခင်ကနေတဲ့ခြင်းနဲ့အာရမှုတွေကိုရှားခဲ့ဘူးပါတဲ့ဆိုတော့မြတ်စွာဘုရားကဘယ်လိုဘာကိုအကြောင်းပြုပြီးတော့ရခဲ့တာလဲဘယ်လိုဝန်သားခြင်းနဲ့မှုတွေလဲဆိုတော့မေးတဲ့အခါကျတော့ယမင်းကြီးအတိတ်အကြောင်းကိုပြန်လျှောက်တယ်ရှင်ဘုရားတဲ့ရှေးခါကလာတော့ကတပည့်တော်တို့ဟာတိဝါနဲ့အတုရရရဲ့စစ်ပွဲဆင်နွှဲကြပါလေအချိန်ချင်းဆင်နွှဲကြကြပါအဲ့တော့တိဝါနဲ့အတုရရစစ်တိုက်တယ်ဆိုတာဟာလက်နက်တွေနဲ့ခုတ်ထစ်ပြစ်ခတ်တပ်ဖြတ်ဆိုတဲ့ဟာမျိုးမဟုတ်ဘူးတဲ့ကလေးတွေဆင်ရုပ်မြင်ရုပ်တကောင်နဲ့တကောင်တိုက်ပြီးတော့ခစားတဲ့ပုံစံမျိုးပဲသူတို့ဟာနှစ်ဖူးချင်းထိလူနီးပါတော်နဲ့တူကပ်ပြီးတော့တွန်းညထိုးကြတဲ့သဘောလောက်ပဲရှိတယ်ဆိုတယ်ဒါအနတ်တည်းရဲ့စစ်ပွဲအရလောက်ပဲဟိုလက်နဲ့တွေပါနေလောက်တာမဟုတ်ဘူးသူတို့ကလေးကစားသလိုစစ်တိုက်တာမျိုးလို့ဆိုသို့တော်လည်းအင်အားကြီးတဲ့ပုဂ္ဂိုလ်အင်အားနီးတဲ့ပုဂ္ဂိုလ်အင်အားကြီးတဲ့ပုဂ္ဂိုလ်ရှော့ပေးပြီးနောက်ဆုံးသွားကြတယ်ဘာနဲ့တူတော့ဆိုလို့ရှိလုံဆွဲပွဲနဲ့လည်းတူကောင်းတူလိမ့်မယ်အော်လုံးဆွဲပွဲအရှိတဲ့ဘက်ကနိုင်သွားတယ်ပေါ့ဥယျာဉ်မြပြီးတော့နိုင်သွားတာမျိုးပေါ့အဲ့လိုတိဝါနဲ့အတုရတို့ရဲ့စစ်ပွဲမှာတဲ့အများအဖြစ်တိဝါတွေကနိုင်ရပြီးအတုရတွေကရှုံးကြတယ်အဲ့ဒီစစ်ပွဲကိုနိုင်လိုက်တဲ့အခါမှာအောင်မြင်တဲ့စစ်မှုပွဲကိုအုပ်ချုပ်နေထိုင်ရတဲ့အခါမှာတဲ့နတ်တွေအတွက်နတ်ဩဇာအတုရာတွေအတွက်နတ်ဩဇာနော်ဩဇာနော်နတ်တွေစားရမယ့်နတ်ဩဇာသူတို့ချက်ပြုတ်စီမံတာတော့မဟုတ်ဘူးစားခြင်းနဲ့အချင်းရောက်လာတာပဲအဲ့တော့ဒီမှာတကြမင်းကြီးရှောက်ပုံကတော့ဒီဩဇာတွေဟာနတ်တွေစားရမယ့်ဩဇာရောအတုရာတွေစားရမယ့်ဩဇာရောနှစ်ခုစလုံးကိုတိဝရီကပိုင်းဆိုင်သွားတယ်လို့သူတို့ဆိုတယ်အဲ့တော့ဒါကိုကြည့်မယ်ဆိုရင်အတုရာတွေကမစားရတော့ဘူးလားလို့ဆိုတာအဲ့ဒီအဓိပ္ပာယ်တော့မဟုတ်တော့ဘူးနော်အခွင့်အလမ်းနဲ့ပတ်သက်ပြီးတော့ပြောတာဖြစ်တော့တယ်ပေါ့နတ်တွေစားရမယ့်ဩဇာအတုရာတွေစားရမယ့်ဩဇာဒီနှမျိုးလုံးကိုနတ်တွေကပိုင်းဆိုင်လိုက်ရတယ်လို့အဲ့တော့ဒါဝိသနတ်ပြည်မှာရှိတဲ့ဟာတခုသူတို့ပိုင်းလိုက်တာလို့သူတို့ဆိုလိုတဲ့နဲ့တူတယ်အဲ့ဒီလိုနတ်တွေဟာဝဝလင်လင်စားတော့မယ်အတုရာတွေရဲ့အတုရာတွေကအရှုံးပေးသွားပြီဆိုတော့ဆိုလိုတာကပြောစရာအားလုံးအစတော့အားလုံးနတ်ပြည့်ရဲ့နတ်တွေရဲ့အခွင့်အလမ်းကြီးပဲဖြစ်သွားတယ်လို့ဒီလိုအဓိပ္ပာယ်မျိုးဆိုလိုတာဖြစ်တယ်အဲ့ဒီတော့ကဉာဏ်အာရမှုတွေဖြစ်ခဲ့တယ်အဲ့ဒီဉာဏ်အာရမှုတွေဟာမတန္တဝဆရောရောအနိုင်တိုက်ပြီးတော့ယူရတဲ့အရာမျိုးဖြစ်လို့သတ္တထဝဆရောလက်နဲ့ကိုအသုံးပြုရတာမျိုးဆိုတော့ဒါပေမဲ့ခုတ်တဲ့ထစ်တဲ့သွေးထက်တန်ရုပ်ဖြစ်အောင်လက်နဲ့မျိုးတော့မဟုတ်တော့ရှေ့ပိုင်းကပြောထားတာဆိုတော့ဆိုလိုတာကတဝုဒ္ဓအနိုင်တိုက်ပြီးတော့အနိုင်တိုက်ရတဲ့အရာမျိုးဖြစ်ပြီးတော့တန်တရားဝကညင်းငွေဖို့တန်တရားဝကြီးကနေက กินลุบผู้สิ่งนั้นเองเจ้ามูที่ยันดูเรียกยาสีผู้เจ้าเนี่ยนี่เป็นด้วยท้าวกุพิพูสามอยู่มาพิบ่าวเลยอดุราเรก้าในอดุราเรกูในเลียเรจินนามูฮาเนาะอดุราเรกูในเลียเรจินนามูฮาสิบวันเนี่ยปฏิเดในพิธีด้วยจ้องยิ่งยามูกูไปเรในนอมเขาบ่าวรู้สโลเรก็อะคุณยังสอบยาเย่ตยารอกูจานายาเรขมายาศิลาเรเนชัยจินนามูการอทูดาเลเนบับบาเพียงใส่ดอนนั้นได้แค่มูลีไม่ใช่ลงว่าตอนนี้เอากันยิ่งอีตอนนี้เอากันยิ่งเว็บปีนอ่ะอีเช่นบุดีเนี่ยนี่ตัวเด็กผู้นิบันด้วยชาบุสุเรท้าวกุลีมีอายุเพียบอะไรนั่นทุกเช่นนั้นอายามุเนปเดวิโรเช่นนี้นายกุตจามิเนียมจะสับเชื่อสาวสุลุรากะสักแค่นั้นก็เทวะตุระเสวยมาในยาไลลูวามยองมูกะตะคุอะคุเมสวะพะยะเอเตยารอกูจานะไลยาลูวันตาจินะมูกะตะคุเอรินะคุทีนะคุมาเรปะทะมะตะคุกะอะไนอะชิงบอมามุติปิรอจินัตถะဖြစ်တယ်ပေါ့เอ็นอาปะပြီးတော့အနိုင်ရှုံးပေါ်မှာမိပြုပြီးတယ်เอ็นอาปะပြီးတော့အနိုင်ရှုံးပေါ်မှာမိပြုရတဲ့จินัตมูအဲ့ဒီจิตနမှုသည်တန်တရားဝကလွတ်ဖို့အတွက်မဖြစ်ဘူးအခုတရားဓမ္မကိုသိရတဲ့အခါကျတော့မှတန်တရားဝကจิตနဖို့တန်တရားဝကလွတ်မြောက်ဖို့အတွက်ဖြစ်တယ်တရားကိုသိပြီးတော့จิตနအာရမှုဆိုတဲ့ဒီပိဋိသောမနတကမှလုံးဝအပြည့်ကင်းစင်ပြီးတော့တန်တရားဝကလွတ်ဖို့အတွက်အထောက်အကူတွေဖြစ်ပါတယ်လို့ဒီနှစ်ခုထူးခြားချက်ကိုနိုင်ရှင်ပြီးတော့ရှောက်ကြတာဖြစ်တယ်အဲ့ဒီမှာမြတ်စွာဘုရားကထပ်ပြီးတော့မေးတယ်ဘလို့အကျိုးကျေးဇူးတွေအခုလို့ကျင်းနာအာရမှုဖြစ်သွားတာနော်ဒီလိုဘလို့အကျိုးကျေးဇူးတွေကိုတွေ့လို့ဒီကျင်းနာအာရမှုကိုနှုတ်ကနေထုတ်ဖော်ပြီးတော့ပြောဆိုတာလေဘာကြောင့်จิตနဲ့တယ်ဝန်တာတယ်ပိဋိဖြစ်ရပါတယ်လို့ဘာကြောင့်ပြောတာလဲဘာဘယ်လိုအကြောင်းတူးတွေရှိလို့ပြောတာလဲလို့ဆိုတော့တရားမင်းကြီးကရှောက်တယ်အရှင်ဖေရတဲ့တပည့်တော်จิตနဲ့တယ်နှစ်သက်တယ်ဝန်တာတယ်လို့ပြောဖို့ရအတွက်အကြောင်း6မျိုးရှိပါတယ်တပည့်တော်ပြောရခြင်းအကြောင်းတပည့်တော်จิตနဲ့နှစ်သက်ခြင်းရဲ့အကြောင်းဟာ6မျိုးရှိပါတယ်အဲ့ဒီ6ခုကိုအကြောင်းပြုပြီးတော့တူပြီးတော့ကျင်းတဲ့ဝန်သားအချင်းဖြစ်ပါတယ်။အဲ့ဘန္တကြမင်းကြီးရလျှောက်တဲ့6မျိုး။တရားသိုံနဲ့မကဘူး။တရားသိုံနဲ့မကဘူး။သူ့မှာထူးခြားတဲ့အခြေအနေ6မျိုးရရှိထားလို့ကျင်းနေပါတယ်။ဝန်သားပီတိဖြစ်ရပါတယ်လို့ထုတ်ဖို့ပြောတာ။အဲ့တော့နံပါတ်1ကပါ6ခုတည်းသူဝန်တာကျင့်နိုင်ရတာတရားသိတာတခုတည်းနဲ့မဟုတ်ပဲနဲ့သူ့အတွက်မှကျင့်နိုင်စရာကောင်းတဲ့အချက်က6မျိုးတောင်ရတယ်ပေါ့အဲ6မျိုးကဘာလို့ဆိုနံပါတ်1ကဣတိဝတိဋ္ဌမနတ္တသီဝပုတ္တတမေတ္တောပုဏ္ဏရာယုစာမေလတ္တောဧဝံသာနာဟိမာရိတရှင်တော်ဖရဒီလိုသိပါတဲ့ဒီနေရာမှာပဲတပည့်တော်ထိုင်နေရင်ဒီနေရာမှာပဲရှိနေရင်ပေါ့လေတရားမင်းကထိုင်တာဖြစ်ချင်မှဖြစ်မယ်မတည့်ရနေတာဖြစ်မယ်ဒီနေရာမှာရှိနေစဲမှာပဲနတ်သားဘဝကနေပြီးတော့တပည့်တော်အသက်ကိုပြန်ရခဲ့ပါတယ်ဆိုလိုတာကတရားမင်းကမြတ်စွာဘုရားစီလာရာကိုကတဲ့တန်းစီလို့သူတေကနေမှုစိတ်လက်မသက်မသာဖြစ်လို့ဖျားစီလာတာသူကနတ်တွေသုတော်သုတေတော်မယ်ဆိုတဲ့ပြတာတဲ့အရင်နမိတ်ငါမျိုးစင်တာတဲ့ပန်းညှိုးတယ်ဝတ်တာတဲ့အဝတ်တွေနွမ်းလာတယ်ဒီပုံစံအနေတစ်ခုထင်းလာတယ်နော် အသားရေမှာခန္ဓာကိုယ်ရဲ့အသားအယောင်ဟာပြောင်းလဲလာတယ်။ခြိုင်းညာကချွေးယူလာတယ်။ဒီချင်းစိတ်ကုန်ခန်းလာတယ်ဆိုတဲ့အဲ့ဒီအရင်နိမိတ်တွေပေါ်လာတော့ဒီနာတရားမင်းကြီးကသူကသူစုတည်တော့မယ်။ဘဝတစ်ခုဆွံ့လို့ရတော့မယ်ဆိုတဲ့ဆိုရင်တော့ကားဖြစ်ခဲ့တယ်။အဲ့ဒီဆိုရင်တော့ကတွေကိုကြော်လွှားနိုင်ဖို့အတွက်ယေရှုဖျားစီကိုသူသိကျင်တာတွေမေးတာမေးလိုက်တော့သူ့အဖို့မှာကျင်တတ်เสียပဲယေရှုဖျားဟောနေတဲ့တရားကိုနာရင်ပဲတရားဘုရားကသုတည်ပြီးတော့ချက်ချင်းပဲတရားရတူပြန်ရသိတော့မသိလိုက်ကြဘူးဂျန်နဲ့နဲ့တည်းကသိတော့မသိလိုက်ယေရှုဖျားနဲ့တရားနှစ်ဦးသာလည်းသိတယ်အပြောင်းလဲရအလွန်များတယ်။လျှက်စစ်ပြီးပြက်လို့ဖြတ်ကနဲ့ညင်းပြီးဖြတ်ကနဲ့လာလိုက်တယ်လို့ပဲ။မသိလိုက်ဘူး။ပြီးကျိန်တာတော့မသိလိုက်ဘူးဆိုတော့။နော်။အဲ့ဒါလိုပဲတရားဘုရားကသုတည်ပြီးတော့ပြန်ရတယ်။အဲ့ဒါကိုဆိုလို့တယ်။ဣတိဝတိဋ္ဌမနတ္တဒေဝဘုဒ္ဓတ္တမေတ္တော။ तू ကနမင်းဖြစ်ဒီနေရာမှာရှိနေလျက်ပဲ။ तू ရဲ့အသက်အသက်ကိုဘဝတိကိုသူဟာပြန်ရပါတယ်ပုဏ္ဏအာယုဘဝအတိတော့မဟုတ်အသက်အသက်ကိုသူပြန်ရတယ်ဒါကြောင့်ဒီချက်ဟာသူ့အတွက်ကျေနပ်စရာအကောင်းဆုံးချက်ပဲတရားဟောဆုတည်ပြီးချက်ချင်းတရားပြန်ဖြစ်ရတယ်ပေါ့ဒါဘသူမဆိုကျေနပ်မှာပဲဒါမျိုးနော်ဒါပထမအချက်ဒီအကြောင်းကိုရှုမြင်မိလို့တပည့်တော်ဟာကျင့်တဲ့အကြောင်းထုတ်ဖို့ပြောဆိုတာဖြစ်ပါတယ်။ဒါပထမအချက်ပါတဲ့။ဒုတိယအချက်ကတော့သုတဟံဒိဝိယကာယအာယုံဟိတဝါအမနုတ။အမုံလောခပ္ပမေတ္တာမိယထမေရမတိမနော။နတ်ပြည်ကနေပြီးတော့နတ်သက်ချွေပြီးสุติตวาระสุติပြီးတော့တွေ့တွေ့ဝေဝေမနေရပဲနဲ့เนาะတွေ့တွေ့တွေ့တွေ့ဝေဝေနဲ့ပฏิတရိမနေရပဲဩမတွေ့ဝေရပဲနဲ့ဘဝတိကိုသူကပြန်ရလိုက်တယ်သူဖြစ်ခြင်းနဲ့ဘဝတိကိုသူပြန်ရတယ်လို့ဆိုလို့တယ်ณတ်သက်ကณပြည့်ကสุติသွားပြီးတော့เนาะနတ်သက်ကိုပြန်ပြီးတော့ရှားလိုက်တာတွေ့ဝေမှုမရှိဘဲနဲ့ချက်ချင်းကြီးရလိုက်တာအဲ့ဒီမှာသူစိတ်တက်ကချိန်နှက်တယ်ပေါ့ချိန်နှက်လို့ဒီအချက်ကိုကြည့်ပြီးတော့သူကဝမ်းမြောက်ဝမ်းသာဖြစ်ပြောဆိုရတာဖြစ်ပါတယ်တဲ့နောက်တတိယအချက်ကတော့ဘာလို့သွားဟံအမူလပညတဝိဟရံသာသနေရတောအမူလပညာဆိုတာယေရှုဗျာဟာတွေ့ဝေခြင်းကင်းတဲ့ပညာရှိတယ်ဆိုလိုတာကလုံးဝသိမြင်တဲ့ပညာယေရှုဗျာရဲ့အသိဉာဏ်မှာတွေ့ဝေမှုလုံးဝမရှိတဲ့ပညာရှိတယ်ကျန်တဲ့ပုဂ္ဂိုလ်တွေကသိတဲ့အချက်လောက်သာသိပြီးမသိတဲ့အချက်တွေများစွာရှိနိုင်တယ်ပေါ့ဒါကြောင့်မို့သွားဟံအမူလပညာတာတွေ့ဝေချင်းကင်းပြီးတော့အမတန်ပြည့်စုံတဲ့ပညာရှိတဲ့မြတ်စွာဘုရားရဲ့အာသနာမှာနေထိုင်ရင်သူဟာနော်ညာယေနဝိဟရမိသမ္ပဇာနောပဋိသတ္တောသမ္မံပုဂ္ဂိုလ်တွေလို့မဟုတ်ဘူးတတိရှိရှိဆင်ញံုံတရားရှိရှိတရားနဲ့အညီတရားတော်မှာကိုရှင်းသုံးပြီးတော့သူဟာနေထိုင်ရတာဖြစ်တယ်ပေါ့တိတိချီဘဝဆိုတာတမန်ပုထုဇဉ်ပုဂ္ဂိုလ်တယောက်ကအလွဲမာရိအမြဲရှိနိုင်တယ်ဒါကြောင့်ဒီတရားမင်းကျတော့အလွဲမာမရှိဘူးလုံးဝအတိညာနဲ့နေထိုင်နိုင်တာဖြစ်တယ်မြတ်စွာဘုရားရဲ့သာသနာတော်မှာအကြောင်းအကျိုးညီညွတ်တဲ့အတိညာနဲ့စင်ညတော့တရားနဲ့တတိရှိရှိနဲ့နေနိုင်တာကိုက သူဟာကျင့်တဲ့အာရမှုဖြစ်ရခြင်းအကြောင်းတစ်ခုပါပဲတဲ့အဲ့တော့သူဟာတမ္မမဟုတ်တော့ပဲနဲ့တမ္မပုထုရှင်ဘဝကလို့မဟုတ်တော့ဘူးမြတ်စွာဘုရားတရားနဲ့ပတ်သက်ပြီးတော့သူဟာသာဝရအသိရှိတဲ့ပုဂ္ဂိုလ်တဦးဖြစ်သွားတယ်ပေါ့အဲ့ဒါတွေ့တယ်ကျင့်တဲ့လို့သူတို့ဆိုလို့တယ်အတောတပံဘုရားကိုရည်ညွှန်းတာတွေပေါ့ဒီတကလုံးနေရတော့သူတောတပံဖြစ်သွားတဲ့ဘုရားကိုရည်ညွှန်းတာနောက်သရုတ်ထချက်ကတော့ညာယိနမိစရဒောသသံဘောရိစေဝိတ္တိဘုရားမှာအတိညာနဲ့ចောင်းကျိုးစီလျော့ဆိုတာနေထိုင်ရင်းကနေပြီးတော့တကရကမိမဲ့နာကမိမဲ့ဆိုတဲ့အတိညာဓူးတွေသူတဏ္ဍာမှာဖြစ်လာမှာဖြစ်ပါတယ်တဲ့သောတပန်ဘဝကနေပြီးတော့အထက်တက်လာလို့ရှိရင်အထက်မဲ့ညာနေသူ့မှာဖြစ်လာလိမ့်မယ်အဲ့ဒီလိုဖြစ်လာလို့ရှိရင်နိဗ္ဗာန်ချမ်းသာကိုသစ္စာလေးပါးကိုမန္တရားသိပြီးနိဗ္ဗာန်ချမ်းသာကိုလုံးဝသိမြင်ပြီးတော့အဲ့ဒီမှာပဲဘဝဆုံးသတ်မှာဖြစ်တယ်ဆိုလိုတာကဒီဘဝမှာသောတာပန်ဘဝကနေပြီးတော့တရားရုတရားမြတ်တွေ60ရလို့အကယ်၍တဂရကံဖြစ်မယ်အနာကံဖြစ်မယ်ရဟန္တာဖြစ်မယ်ဆိုရင်ဒါပဲဘဝဆုံးပဲခြင်းနဲ့လောက်တဲ့အနေအထားသူ့မှာရရှိထားတယ်လို့သူဆိုလို့အဲ့ဒီအချက်ကိုလည်းအကြောင်းပြုပြီးတော့သူဝန္တာအာရခြင်းနဲ့မှုကိုဖော်ထုတ်တာဖြစ်ပါတယ်สุตาหังมนุตากายาอายุหิตวานะมนุตังအကယ်၍သူလူ့ဘဝရောက်သွားပြီသတ္တဗ္ဗဘဝသေးတဲ့အခါမှာလူ့ဘဝရောက်သွားပြီရောက်သွားတဲ့အခါမှာလူ့ရဲ့တက်တန်းကုန်ဆုံးတဲ့အခါမှာတဖန်ပြန်ပြီးတော့နတ်တိရဲ့ခေါင်းဆောင်ထေဝရသာအဖြစ်နဲ့ပြန်ပြီးတော့ရောက်လာနိုင်တယ်ဖြစ်ရအောင်မှာဖြစ်တယ်ရတ္တရာမင်းကြီးကသူပြောနေတဲ့အထိပ္ပယ်တွေကနော်သောတပန်ဘဝကနေရှင်းဆက်ပြီးတော့တဂရကံအနာကံယန္တာဖြစ်ခြင်းနဲ့ဖြစ်သွားနိုင်တယ်ကဲပြီးမဖြစ်လို့လူ့ဘဝကိုပြန်ရမယ်နောက်ဘဝကသေသွားလို့လူဖြစ်မယ်ဆိုလို့ရှိရင်လည်းပဲနောက်တစ်ခါနတ်ပြည်ပြန်လာပြီးတော့တခြားပြန့်ဖြစ်အောင်မှာပဲဆိုတဲ့အထိပ္ပယ်ကိုပြောတာအဲ့ဒီကနေပြီးတော့တေပဏိတတရထေဝအကနိဋ္ဌာယသတိနောနတ်ပြန့်ဖြစ်တဲ့အခါသူ့ရဲ့အသိဉာဏ်တွေကရင့်ကျက်လာတော့နတ်ဘဝမှာအနာဂတ်အဆင့်ထိရောက်သွားပြီနော်ဘုံတကူမငယ်ပဲနဲ့အလွန်မြင့်မြတ်တဲ့ပြမဘဝမှာနောက်ဆုံးမှာပြမပုံမှာအဆုံးသတ်မှာဖြစ်တယ်ပေါ့ဘုံစင်စံလို့ပြောကြတယ်ဒါကြောင့်အဲ့တော့ဒီကတာလေးကိုကြည့်ပြီးတော့ကောက်ချက်ချမယ်ဆိုလို့ရှိရင်ဒီလိုကောက်ချက်ချတယ်တကြမင်းဟာမြတ်စွာဘုရားရှေ့မှာတရားနာရင်းကနေပြီးတော့ဆုတည်သွားတယ်အဲ့ဒါတော့ဘဝဖြစ်သွားပြီတော့တယ်ပါနောက်အဲ့ဒီကနေပြီးတော့နောက်သူကတရားသက်တမ်းကုန်တဲ့အခါမှာလူပြန်ဖြစ်မယ်လူကနေပြီးတော့တခါတရားပြန်ဖြစ်မယ်ဆိုသုံးဘဝဖြစ်သွားတယ်နောက်အကနိဋ္ဌပုံထိအောင်အနာဂတ်ဘဝနဲ့ပြန်လာမယ်ဆိုလို့ရှိရင်သူကဟောငါးဘုံနဲ့ဒီကသုံးဘဝနဲ့ဆိုတော့ရှစ်ဘဝဖြစ်အဲ့ဒါကြောင့်မို့သောတပန်နဲ့ပတ်သက်ပြီးတော့အထက်ကရာတွေမှာဆိုထားတာကတစ်မျိုးဆိုထားတာတစ်မျိုးရှိတယ်ဥပမာသောတပန်ပုဂ္ဂိုလ်ဟာ၃မျိုးရှိတယ်ဆိုထားတယ်၃မျိုးကဘာလို့ဆိုလို့ရှိဧကဖီစီသောတပန်ဖီစဆိုတာမျိုးစိဘဝမျိုးစိတစ်ခုတည်းကျန်တယ်ဆိုလိုတာကနောက်တဘဝပဲဖြစ်ပြီးတော့ပြိဋိနိဗ္ဗာန်စံသောတပန်တော့သောတပန်မယ်ဒါပေမဲ့လို့သူကအသိဉာဏ်ထက်သည့်အတွက်ကြောင့်ဒီဘဝသောတပန်ဖြစ်ပြီးနောက်တဘဝမှာ လူဖြစ်စီနတ်ဖြစ်စီမွေးဖွာပြီးရင်သူကယ ahanan ဖြစ်မယ်အဲ့ဒါကိုဧကပိစီလို့ခေါ်တယ်အဲ့ဒီဧကပိစီအတိပ္ပယ်နဲ့ပတ်သက်ပြီးတော့မှားယွင်းပြီးတော့ပြောနေတာလည်းရှိတယ်တရိထားဖို့လိုအပ်တယ်အမှန်ကန်သိကျင်လို့ရှိရင်အထက်ကဓာတ်တွေမှာလည်းရှင်းရှင်းဖွင့်တာလည်းရှိတယ်အဘိဓမ္မာ9ကျန်တဲ့မှာပါတဲ့ပုဂ္ဂလပညာကျမ်းပါလေပဲဧကပိစီသောတပန်ဆိုတာဘယ်လို့ခါလဲဆိုတာရှင်းထားတာဧကပိစီသောတပန်ဆိုတာနောက်ဘဝတစ်ခုကျန်သေးတယ်လို့ပြောတာเนาะဒီဘဝမှာမကျွတ်သေးဘူးနောက်ဘဝတစ်ခုမှာကျွတ်မယ်ဘဝမဲ့ရှင်အနန္ဒာလို့ဆိုရင်သောတပန်ဖြစ်တာလေအဲ့တော့ရှင်အနန္ဒာဟာဘာသောတပန်လဲလို့ပြောမယ်ဆိုလို့ရှင်ဒါဧကပိစီမဟုတ်ဘူးရှင်အနန္ဒာကတော့ဒီသောတပန်ဖြစ်တဲ့ဘဝမှာပဲယ ahanan ဖြစ်မှာအဲ့လိုဟာကိုခေါ်တာမဟုတ်ဘူးဧကပိစီသောတပန်ဆိုတာအခုဘဝမှာသောတပန်ဖြစ်တယ်ဖြစ်ပြီးရင်သောတပန်အဖြစ်နဲ့ပဲသိမယ်သိပြီးနောက်ဘဝမှာယ ahanan ဖြစ်ပြီးပြိဋိဘံဆံတော့ယ ahanan ဆိုတာကြောဖြစ်လို့မရဘူးလေသောတပန်ပြီးရင်တက္ကရာကံမယ်အရကဘိမအနာကအနာကဘိမတခါလေးစက်တိုက်ဖြစ်ခြင်းဖြစ်မဖြစ်ရင်ခုံလို့မရဖားခုံလို့ခုံသွားလို့မရမလေးပါအစဉ်တိုင်းပဲကြော်လို့မရဘူးသူသောတပန်ပြီးရင်တခါရကဖြစ်ဖို့တဲ့ဝိပဿနာတရားအထောက်အဲ့ဒီဝိပဿနာကမှတခါရကကိုဖြစ်စေတယ်တခါရကပြီးလို့ရှိရင်ဝိပဿနာတရားဆက်အထောက်ဘာအတွက်တော့အနာကဖြစ်ဖို့ဝိပဿနာအထောက်အဲ့ဒီကြရင်တဂရကံအထုတ်တဲ့ဝိပဿနာသည်အနာကံဘဝကိုရောက်စေတယ်အနာကံမိမက်ကိုဖြစ်ပေါ်စေတယ်တခါအနာကံဖြစ်သွားရင်ယ ahanan ဖြစ်ဖို့အတွက်ဝိပဿနာတရားအထုတ်အနာကံအထုတ်တဲ့ဝိပဿနာသည်ပုထုဇဉ်အထုတ်တဲ့ဝိပဿနာသောတပန်ဤအထုတ်တဲ့ဝိပဿနာနော်တဂရကံအထုတ်တဲ့ဝိပဿနာအထက်ပို့ပြီးတော့ဆောင်းဖြစ်တယ်ပို့ပြီးတော့ကရိယာဖြစ်တယ်ဆင်းမြင့်လာတယ်ဝိပဿနာတော့ဝိပဿနာပဲဒါပေမဲ့ quality ချင်းမတူဘူးပေါ့ပစ္စည်းတစ်ခုက quality ရရှိသေးတာအကြီးချင်းချင်းကြတော့ကွာအဲ့တော့သူ့ဝိပဿနာနဲ့သူ့မဲ့ဒီလိုသွားတာကြော်လို့မရဘူးဒါပုရုဇဉ်ရဲ့ဝိပဿနာသည်သောတပတိမဲ့ကိုပေးတယ်သောတပန်ရဲ့ဝိပဿနာသည်တဂရဂမိမဲ့ကိုပေးတယ်အဲ့တော့တဂရဂမိမက်ကိုပေးဖို့ဝိပဿနာတစ်ခုသမဘဝဝင်စားတဲ့ဝိပဿနာလည်းရှိသေးတယ်သောတပန်ပုဂ္ဂိုလ်သည်ဝိပဿနာတရားအထုတ်ပြီးတော့သမဘဝင်စားတယ်အဲ့ဒီသမဘဝင်စားတဲ့ဝိပဿနာသည်သမပတိအတွက်ဖြစ်သည့်အတွက်ကြောင့်သူကသောတပတိမက်ကိုမတဂရဂမိမက်ကိုမပေးနိုင်တဂရကံဖြစ်အောင်အထုတ်တဲ့ဝိပဿနာကမှတဂရကံမိမဲ့ကိုပြင်းထို့တူပဲတဂရကံပုဂ္ဂိုလ်ကတဂရကံမိဖို့ဝင်စားဖို့ဝိပဿနာတရားထုတ်တာရှိတယ်သို့မဟုတ်အနာခံဖြစ်ဖို့အတွက်အထုတ်တာဆိုရင်အနာကမိမဲ့ကိုပြင်းအနာခံပုဂ္ဂိုလ်ကလည်းပဲအနာကမိဖို့ကိုဝင်စားဖို့ဝိပဿနာနဲ့သွားတာပဲအဲ့ဒီသမဘဝင်စားဖို့အထုတ်တဲ့ဝိပဿနာသည်ဖလားသမပတ္တိဆက်ရောက်တယ်ယ ahanan ကိုဖြစ်စေတာမဟုတ်ဘူးအတုရဲ့ရွေချက်ကအနာဂံပုဂ္ဂိုလ်ကဝိပဿနာတရားအထုတ်တာရတ္တမဲ့အတွက်အထုတ်ပြီဆိုရင်တော့အဲ့ဒီဝိပဿနာကရတ္တမဲ့ကိုဖြစ်စေမှာပဲဖြစ်တယ်အဲ့ဒီကယ ahanan ဖြစ်တယ်နော်ဧကပိစီဆိုတဲ့သောတပန်ကဒီဘဝမှာသောတပန်နောက်ဘဝကျမှယ ahanan ဖြစ်မှာအဲ့ဒါဧကပိစီလို့ခေါ်တယ်ဧကပိစဧကံပိစံယတတိဧကပိစီပရိသေမျိုးစေ့တဘဝရှိသေးတယ်လို့ဆိုလိုတယ်နော်ပရိသေမျိုးစေ့ကျန်နေသေးတယ်နောက်တစ်ခါကောလံကောလသတ္တဗံစကုလကုလနဘဝကနေပြီးတော့6ဘဝအထိတူနဲ့တူတော့မတူတချို့က တပွားတယ်ပူတယ်ဧကပစ္စည်းကတပွားပဲຈັນတယ်ကောလကောလကြတော့နှစ်ဘွားຈັນမယ်သုံးဘွားຈັນမယ်လေးဘွားຈັນမယ်ငါးဘွားຈັນမယ်၆ဘွားຈັນမယ်နော်နှစ်ဘွားသုံးဘွားလေးဘွားငါးဘွား၆ဘွားငါးမျိုးဖြစ်နိုင်တယ်ပေါ့သူကအဲ့ဒါလို့အချင်းနေရနှစ်ဘွားဖြစ်ခြင်းဖြစ်မယ်သုံးဘွားဖြစ်ခြင်းဖြစ်မယ်လေးဘွားဖြစ်ခြင်းဖြစ်မယ်ငါးဘွား၆ဘွားဖြစ်ခြင်းဖြစ်မယ်၆ဘွားဆိုတော့သူ့ဖို့အလွန်ဆုံးပဲ၆ဘွားဖြစ်ပြီးရင်သူကယန္တာဖြစ်မယ်အဲ့ဒါကောလကောလသောတာပန်လို့ခေါ်တယ်နောက်ဆုံးတစ်ခုကတတ္တခတ္တုပရမပရမဆိုတဲ့အဓိပ္ပာယ်ကအလွန်ဆုံးဆိုတဲ့အဓိပ္ပာယ်နော်အလွန်ဆုံးအလွန်ဆုံး9ကြိမ်တတ္တခတ္တုပရမအလုံးစုံ9ကြိမ်ခုနှစ်ဘဝဖြစ်ပြီးရင်သောတပန်ဖြစ်လို့ရှိရင်သောတပန်တတန်းအရှိဆုံးသောတပန်ဘဝနဲ့တန်တရာမှာနေနိုင်တာခုနှစ်ဘဝအလုံးစုံပြိဋ္ဌဲမှာယရဏပြိဋ္ဌာရှိတယ်အဲယရဏပြိဋ္ဌဲမှာနတိဘဝအတ္ထမမာတိယန္တိသောတပန်ပုဂ္ဂိုလ်တို့သည်အထမဘဝအထမဘဝရှိခုမြောက်ဘဝကိုနာအာရိယန္တိမယူမယူတော့အောင်ဆိုတာရှိခုမြောက်ဘဝမဖြစ်ဘူးလို့ပြောတာအဲ့တော့သောတပန်ဟာသောတပန်ဖြစ်ပြီးရင်ခုနဘဝပဲကြံတယ်ဒါပုံမှန်အိဗယ်ပဲသို့တော့အထက္ခရာတိကတွေမှာဘာဆိုလာတော့ဆိုအဲ့ဒါလူပြေကသောတပန်ကိုကြီးရွေးကြီးပြီးတော့ပြောတာတဲ့နော်လူပြေတို့ဟာဦးရွေးပြီးတော့ပြောတာလေဖြမပြေကြတော့ခုနှစ်ဘွားတည်းလဲပိုသေးတယ်လို့သူဆိုတယ်အဲ့ဒီအချက်နဲ့ပတ်သက်ပြီးသဘောတူသူလည်းရှိတယ်မတူသူလည်းရှိတယ်ဒါဖျားရှိမှမေးလို့ဖြေနိုင်မှာပဲနော်သို့တော့ပါရဟဏတုတ်တုတ်မှာပါရဟဏတုတ်မှာဝိညာဏတ္တနိရောဓိနာဆိုရက်စကလုံးရဲ့အဖွင့်သုလနိဋ္ဌိတ္တသုလနိဋ္ဌိတ္တပါဠိတော်မှာသူကတော့ရှင်းတယ်။သူကတော့အလွန်ရှင်းတယ်။သောတပတိမက်တိအဲ့ဒီမက်ဆေ့ကြားလိုက်တာနဲ့ခொနဘဝဟိုဘက်ကဖြစ်မဲ့ခိလေသာတွေကိုပယ်ပြီးသားဖြစ်သွားပြီ။တူကတော့ခொနှဘွားတယ်မကြောဘူးလို့ဆိုလို့တယ်။ဟုတ်။ဖြစ်လာနိုင်တဲ့ခொနှဘွားမှာရှိတဲ့အရာတွေကမ္မဝိညာဏတွေအကုန်လုံးဟုတ်ခိလေသာပယ်လိုက်တဲ့ဖြင့်ဖြစ်နိုင်ခြင်းရှိတဲ့ကံတရားတွေကပယ်ပြီးသားဖြစ်သွားပြီ။သူ့ရဲ့ဘဝမှာရှင်သန်မှုကခொနှကြိမ်ပဲ။ထိတယ်ပို့ဘူးလို့ဆိုတယ်။တခါတကရကံကြတော့ငါဘဝပဲချမ်းသာပြီးတော့သူ့ရဲ့ရှင်သန်မှုကအလွန်ဆုံးကငါဘဝပဲနော်အနာကံကြတော့နှစ်ဘဝပဲနော်အနာကံကနှစ်ဘဝပဲချမ်းတယ်ယဟန္တာကြတော့ဘဝမချမ်းတော့အဲ့တော့အဲ့ဒီအဆိုးကတော့ပို့ပြီးတော့ဂျေနတ်ဆက်ကောင်းတယ်ဘာဖြစ်လို့တော့ဆိုတော့သူကရရဏပြိမာဖြစ်တဲ့နတ်ေဘဝအထမပါရယန္တိသောတပန်ပုဂ္ဂိုလ်ရာရှစ်ခုမြောက်ဘဝကိုမယူဘူးဆိုတာဘေကသောတပန်ပဲဖြစ်ဖြစ်လူတွေကလူဘဝကသောတပန်ပဲဖြစ်ဖြစ်နတ်သောတပန်ပဲဖြစ်ဖြစ်ပြမသောတပန်ပဲဖြစ်ဖြစ်နိဗ္ဗိဒဉာဏ်ဆိုတာခန္ဓာနဲ့ဘဝကိုညီးငွေတဲ့ဝိပဿနာတရားအထုတ်ထားတဲ့ပုဂ္ဂိုလ်ရာဘဝရှိတာကိုကြိုက်မယ်မထင်ဘူးဒါတော့ကိုယ်ယူဆပြောတာပါနော်ကိုယ်ယူဆပြောတာသို့တော့အထက်ကရာတွေမှာတော့ရူပဘုံပြမဘုံမှာရှိတဲ့သောတပန်ကြတော့သူကခொနှဘွားတဲ့ပို့တယ်အနာဂတ်ကလည်းခொနှဘွားတဲ့ကိုယ်ပို့တယ်အဲ့ဒီပုဂ္ဂလပညာပါဠိတော်မှာတယ်မယ်အနာဂတ်ကနော်အနာဂတ်ဖြစ်လို့ရှိရင်ပဲအ ਨੇ ဆုံးသောတပန်က၅ဘုံရှိတာဟုတ်အနာဂံဘဝနဲ့သောတပ္ပတ္ထပထမဘုံဖြစ်ရင်ပထမဘုံမှာနေမယ်ဒုတိယဘုံမှာနေမယ်တတိယဘုံသရုတ်ဘုံပိစမဘုံထီအောင်သွားရစောအဲ့ဒီမှာတည်းမဲ့အနာဂံဘဝကငါဘဝဖြစ်သွားတယ် ခုနဆုလနေရတဲ့ပါဠိတော်မှာဆိုရင်နဘဝပဲလို့ပြောတာ။နော်အနကငါနဘဝပဲ။နဘဝရဲ့ဘူဖြစ်တဲ့ဘဝတစ်ခုနဲ့နောက်တဘဝပဲကြာမယ်။အဲ့လိုဆိုလို့အဲ့တော့ပုဂ္ဂိုလ်ပညာပါဠိတော်ချိန်မယ်ဆိုလို့ရှိရင်ဘုံစင်စံလို့ပြောတဲ့နေရာမှာအဝိဟာကအဝိဟာကနေပြီးတော့အတ္တပါအတ္တပါကနေသုဒ္ဓတသုဒ္ဓတကနေသုဒ္ဓတိသုဒ္ဓတိကနေပြီးအကနေထာဆိုအဲ့ဒီဘုံတွေကအနာဂမဖြစ်တာအဲ့လိုပါဠိတော်ကြီးထဲမှာတိုက်ရိုက်ပါနေတာကိုထောက်မယ်ဆိုလို့ရှိရင်တော့ပြမဘုံမှာအချိန်ချိန်ဖြစ်နိုင်သေးတယ်ဆိုတဲ့စကားကအာသနေသလိုဖြစ်တယ်တော်တော်ရှုပ်ထွေးတဲ့အနေအထားတစ်ခုပဲကျင်းနဲ့လောက်တဲ့အဖြေကရှာမတွေ့ဘူးအဲ့တော့ရသော်ဘုရားရဲ့တခြားသုတ်တန်တွေကိုကြည့်မယ်ဆိုလို့ရှိရင်ယသဗျာကဘာဟောတော့အနာဂံဖြစ်ပြီးရင်တောင်ဘဝထဲမှာကြာကြာနေတာဖះကမကြိုက်ဘူးအနာဂံဖြစ်ပြီးတော့ရက်နေတာမကြိုက်ဘူးအနာဂံဖြစ်ပြီးရင်ရဟန်းဖြစ်အောင်လုပ်အောင်နော်အနာဂံဘဝနဲ့ကြာတာဘိက္ခုဝိတ္တတပပတိအပတောအတဝခယံသတ္တပါပရမရှိတယ်အတဝခယမရောက်မချင်းယတ္တံပြီးတော့မလောက်ဘူးမယတ္တံရဘူးလို့ဆိုထားတယ်အဲ့တော့မြတ်စွာဘုရားကတုတ်တန်တစ်ခုမှဆိုလို့ရှိရင်ငါသည်လက်ဖြစ်တဲ့အတွက်အတိုင်းတာမြတာရှိတဲ့ဘဝပဲဖြစ်စေငါမချင်းမွမ်းဘူးဘဝဟုသမျှငါမချင်းမွမ်းဘူးတဲ့အဲ့ဒီဘဝသည်လက်ဖြစ်တည်းအချိန်ပိုင်းလောက်တည်းရှိတဲ့ဘဝပဲဖြစ်ပါစေဖះဘဝမချိမောနဲ့တေးကြတယ်တေးကြတော့အစ်မမီလို့သတ္တဗံခွန်တော့ဘဝနေရတဲ့ဒါထားတက္ကရကငါငါဘဝလောက်နေရတဲ့ထားအနာကငါနှစ်ဘဝပဲရှာနာကြတော့ဘဝမရှိဘူးဒီဆိုလီကတော့ကျင့်တ်ဆက်ကောင်းကျင့်တ်ဆက်ကောင်းတယ်ဘာလို့ဆိုဘဝမရှိဘူးလေသူတို့မရှိတာတော့ဖះအကြိုက်ပို့ပြီးတော့ kait တယ်လို့ထင်တယ်တော့သတ္တဗံတကယ်ကံဖြစ်ပြီးအနာကံဖြစ်ပြီးမှတန်တရားထဲမှာနေချင်းသေးတယ်ဆိုတာတော့မဖြစ်နိုင်တော့ဘူးလို့ထင်တယ်။ဟုတ်။သို့တော့ဒီကျမ်းနေအဟိုဆိုထားတဲ့ကျမ်းနေရလဲအတိအကျပါနေတာဖြစ်တော့ဟိုကိုယ်တော်နဲ့ပြောလို့ရတော့ခက်တယ်။စာထဲမှာဒီလိုဆိုတယ်လို့ပဲမှတ်ထားမှာပဲ။ဟိုအငင်းပွားဖို့မဟုတ်ဘူးတာ။ညင်းကြတော့မလို့ညင်းကြတော့မလို့ကိုကြိုက်တာကိုရှည်တန်းတက်ပြောလို့မရဘူးဒီလိုကိစ္စမျိုးကကိုလည်းတိချာတိတာမဟုတ်တာအဲ့တော့မြတ်စွာဘုရားမတပါအဆုံးဖြတ်ပေးနိုင်တာမရှိဘူးပုဂ္ဂိုလ်တူတယောက်ရဲ့အနေအထားကိုဘုရားမတပါအဆုံးဖြတ်ပေးနိုင်သူမရှိဘူးနော်အဲ့တော့ဆုလနေရိတပါဠိတော်အရဆိုရင်တတဗန္တိအများဆုံး9ဘဝတခြားပါဠိတော်တွေမှာလည်းတူတူပဲတတကတုပရမအများဆုံး9ဘဝတကရကံဒီအများဆုံး9ဘဝအနာကံဒီအများဆုံး2ဘဝရဟန္တာဒီဘဝမရှိတော့အဲ့ဒါကတော့ဉာဏ်နဲ့ဆက်ကောင်းတယ်ဘာကြောင့်ဉာဏ်နဲ့ဆက်ကောင်းလို့ဆိုရင်မြတ်စွာဘုရားကဥပမာပေးထားဟောတာလူရဲ့မစင်ဟာတဲ့နည်းနည်းလေးလေးနန္ဒာပဲများမှနန္ဒာမဟုတ်ဘူးတဲ့လူရဲ့မစင်ဟာနည်းနည်းလေးလေနန်းနေအများကြီးလေနန်းတယ်ထို့တူပဲဘဝကိုငါမချိမွမ်းဘူးလို့ပြောတာဗျာဘဝရှိတာကိုမကြိုက်ဘူးမြတ်စွာဘုရားပြီးတော့သတ္တဗံဖြစ်ဖို့ဖြစ်စေတဂရကံဖြစ်ဖို့ဖြစ်စေအနာကံဖြစ်ဖို့ဖြစ်စေယန္တဖြစ်ဖို့ဖြစ်စေဝိပဿနာတရားထောတယ်အဲ့ဒါဝိပဿနာတရားဆိုတာနေပြီတညဆိုဘဝကိုညင်းငွေတဲ့ညနေပဲလေမောစိတုကမြတ်တာဘဝကလွတ်ချင်တာတော့လွတ်ချင်ပြီးတော့မှတန်တရားထဲမှာနေချင်နေဆိုတော့မဖြစ်သင့်ဘူးနော်သူကဘဝကိုညင်းငွေတာအဲ့ဒီဝိပဿနာညနေကအဲ့ဒါညင်းငွေပြီးတော့သွားတဲ့ဟာတွေညင်းငွေရုံနဲ့မကဘူးဘယညာဆိုကြောက်ဆရာလို့တွေးတယ်နော်ပင်ကညာပြီးဘယညာဆိုကြောက်ဆရာလို့တွေးတယ်အာရိနောညာဟိုအပြည့်နာစာဖြစ်ပြင်းနေပြီတာညာညီဝေးမောစိတုကမြတ်တာလွတ်ချင်နော် လွတ်ချင်းပဋိသင်္ခာညာလွတ်လွတ်ရလွတ်ကြောင်းကိုစဉ်းစားရဲရှာဝေတယ်သင်္ခာရုပ္ပခာညာအနေဓာတ်တစ်ခုတိတိငြိမ်ငြိမ်နဲ့လောက်ကန်ဆောင်ရက်တယ်အဲ့တော့ဒီဝိပဿနာဉာဏ်စဉ်လေးကြည့်လိုက်မယ်ဆိုရင်ဘဝကိုကျင့်တတ်တဲ့ဉာဏ်တစ်ခုမှမပါဘူးသင်္ခာရဆိုဘဝပဲလေတူတူပဲအဲ့တော့ကျင့်တတ်တာမဟုတ်သည်မရှိသည့်အတွက်ကြောင့်ສຸລະນິດິຕາပါဠိတော်အစိုးအတိုင်းလက်ခံမယ်ဆိုရင်တော့ဒါတကြီးတယ်ပဲအဲ့ဒါမှကောင်းတယ်အဲ့ဒါပဲဟိုစိတ်တွေမှကျင့်တတ်မိတာကိုပြောတာနော်ကျင့်တတ်မိတယ်အဲ့ဒါမြတ်စွာဘုရားဟောတဲ့တခြားသုတ်တွေနဲ့ကြည့်ရင်လည်းဘဝဆိုတာကိုမြတ်စွာဘုရားလုံးဝမချိမွန်းဘဝအဆုံးသတ်တဲ့နိဗ္ဗာန်ပဲရှင်ညာဖြစ်တယ်ပေါ့နော်သို့တော်ဒီတရားမင်းရဲ့ဘဝမှာလည်းကြည်လိုက်မယ်ဆိုလို့ရှိရင်သူကတန်တရားထဲမှာအတော်ရှိကျင်သေးတဲ့သဘောရှိဝိတ္တခါတော့လည်းပုံစင်စံလို့ပြောတယ်နော်ဝိတ္တခါလည်းပုံစင်စံအဲ့တော့ပုံစင်စံဆိုတာဝိတ္တခါကိုတွက်ချိမယ်ဆိုလို့ရှိရင်ဝိတ္တခါဘဝမှာသူကတောတပံဖြစ်သွားတိရောနေမနရတိနတ်ပြည်ရောက်တယ်အဲ့နေမနရတိနတ်ပြည်ကနေပြီးတော့အနာဂံဖြစ်ပြီးအဝိဟာအတ္တပါသူရတသူရတိအကနိဌာသူကတော့ခဏဘွားပဲတွက်ကြည့်လို့ရတာခဏဘွားပဲနော်အကယ်၍ဝိသကတိနေမနရတိကနေပြီးတော့ပရဏိဝိဒဝသဝတိကိုမသွားဘူးဆိုရင်ခဏဘွားပဲရှိတယ်အော်နတ်တိဘုံအထဝမာရိယန်တိနဲ့ကြိုက်တယ်အလားရှင်းဘုရားမပြောလို့ပြောလို့ဒီပုဂ္ဂိုလ်တွေကိုအထက်ကရာကဝတ္တပိရတာတဲ့ဝတ္ထမပြောမွေးတဲ့ပုဂ္ဂိုလ်တွေလို့တောင်းဆိုထားတယ်ပေါ့ဘုံစင်ဇံလို့လည်းပြောကြတယ်ပေါ့နော်ဘုံစင်ဇံလို့ပြောတယ်အဲ့ဒီအဆိုးကနှစ်ခုဖြစ်တယ်နော်ကျမပြေမဆိုရင်ပို့ပြီးတော့နေနိုင်တယ်ဆိုတော့တော့အခွင့်လမ်းကြီးကမြမပြေမသွားပြီးတော့တန်တရားရှိနေတဲ့သဘောဖြစ်နေတယ်နော်ဘဝတွေများနေဘဝဘဝပဲလေပြီးတော့အမတမရှိတယ်ဘဝကဘာချီပြီးတော့နေရတာဖြစ်နေတော့ဒါစဉ်းစားစရာလေးကိုပြောပြတော့အဲ့တော့တရားမင်းကလည်းပဲဒီတိုင်းပဲတိပဏိတတရာເທວະອະກະເນຖາຍະຕະຕິນໍອະກະເນຖາປົ່ງຕົວໄປດໍຕູກະເລເວດແກ່ເປຍມເສືໂລຊິນເອລຸບວາໂຕຕະໄຈງປຽນແນ່ສູດາປານີ້ດູອະຄຸຕະຈາມິນບວາຕີຕີຈິນນອກຕະຕະຈາຜິດແດ່ເອີ້ກະຫນີປີດໍອະນາກັນຜິດປີຕະຈາບວາມາອະນາກັນຜິດປີດໍໂຕລະວະຕາງາບົ່ງຍောက်ຕາຍຕູແລງາບວາເບအော်ခဏဘွားပဲလေခဏဘွားပဲအဲ့လိုယူရင်တော့ခဏဘွားပဲအခုတော့အဲ့လိုမဟုတ်ဘူးလူပြေကိုတစ်ခေါက်သွားအောင်မယ်လူပြေမှာတစ်ခေါက်ပြန်လာအောင်မယ်ဆိုတော့သူကခီးစဉ်ကရှည်နေလူပြေကိုတစ်ခေါက်သွားအောင်မယ်ဆိုဖြစ်ဒါလည်းစဉ်းစားတဲ့အချက်တွေကိုပြောပြတာအဲ့ဒီမှာသူဟာခုပြောတဲ့အကြောင်း6မျိုးကိုကြည့်ပြီးတော့ဝန္တပိတိဖြစ်ရတဲ့အကြောင်းကိုသူထုတ်ဖို့ပြောတာပါတဲ့ဆိုပြီးတော့မြတ်စွာဘုရားကိုပါလျှောက်တုံးဆိုအရင်စောစောတုန်းကပြောခဲ့တာလို့ပညာရှိတဲ့သဗ္ဗနာပြမနာတရားကျင့်နေတဲ့သူတော်စင်တွေကိုသူကသွားပြီးမေးခွန်းမေးတဲ့အခါမှာကျင့်နဲ့လောက်တဲ့အဖြစ်မရဘူးဆိုတာကိုသူပြန်ပြောပြတာအပရိယောတိတာသင်္ကပ္ပောသူရဲ့အတွေးအကြံတွေကိုအဆုံးမသတ်နိုင်ဘူးဝိသိကိသောကထံကတိသူသိကျင်တာတွေအဆုံးမသတ်နိုင်ဘူးတန်တရားတွေဖြစ်ခဲ့တယ်ဝိစရိတိကမတ္တနာအနေတန်တော်တထာကတာတကယ်စစ်မှန်တဲ့ဗုဒ္ဓကိုရှာမိရင်နဲ့သူဟာတန်တရားထဲမှာကြာခဲ့တယ်ပေါ့ယတုမညာမိတမဏိပဝိဝိတဝိဟာရိနောတန်ဗုဒ္ဓဣတိမညာနောခိစ္ဆမိတိဥပတိတသူဟာတဲ့ရှေးရခင်တုန်းကမြတ်စွာဘုရားနဲ့မတွေ့ခင်တုန်းကတိတ်ဆိတ်ငြိမ်သက်တဲ့တောရယာမှာနေတဲ့သမဏသူတော်ရှင်တွေကို ဖယားအထင်နဲ့စိတ်ကပ်ခဲ့ဘူးလေကထံအာရတနာဟောတိကထံဟောတိဝိရတနာဣတိဗုဒ္ဓနတ္တပယန္တိမေခေပတိပရာသုစာဘယ်လိုခြင်းမှနိဗ္ဗာန်ကိုရနိုင်တယ်ဘယ်လိုခြင်းရင်လွဲချောနိုင်တယ်လို့ပြီးတဲ့အခါမှာအဖြစ်မှန်အကျင့်လန်းစင်နဲ့ပတ်သက်ပြီးတော့အဖြစ်မှန်ကိုမပေးနိုင်ကြဘူးတယသူယတမန်ဆန္နန္တိသက်ကောဒီဝနာမာကတောတယသူမမေဝပုံစံတိကိင္ကတဝပပုဏိဣတံအဲ့တော့သူတို့ဟာအကျင့်နဲ့ပฏิပဒါနဲ့ပတ်သက်ပြီးလမ်းစဉ်နဲ့အကျင့်နဲ့ပတ်သက်ပြီးမေးတဲ့အခါမှာအဖြေမပေးနိုင်ုံနဲ့မကဘူးတဲ့သူ့ကိုတရားမှန်သိသွားတဲ့အခါမှာသူ့ကိုပဲပြန်မေးတယ်ဒီတရားကဘယ်လိုလုပ်ရင်ရတော့လဲဘာကုသိုလ်တွေလုပ်ခဲ့လို့ရလဲလို့သူတို့ကပဲပြန်မေးနေကြတယ်တဲ့တေသံယထာသုတံဓမ္မံဒီတရားမိစနိသုတံတေနအတ္တမတဟောတိဒိဋ္ဌောနောဝါသောသူတို့ကိုတပည့်တော်ကသိတဲ့အတိုင်းပြန်ပြီးတော့ရှင်းပြတဲ့အခါမှာသူတို့ကအမလေးဝမ်းမြောက်ဝမ်းသာဖြစ်နေငါတို့တရားလည်းတွေ့ရတယ်တရားကလည်းပဲသူတို့ပြန်ပြီးတော့တရားဟောသွားတယ်ဆိုတရားလည်းမြင်ဘူးတယ်ဆိုပြီးကိုယ်ယူဝမ်းမြောက်နေကြတရားဟောရလဲနားလဲရတယ်တရားကိုလည်းကိုယ်တိုင်မြင်ဘူးတယ်ဆိုပြီးသူတို့ကပဲကျေနပ်ပြီအဲ့လိုဖယားမပွင့်ခင်ကအဲ့လိုသူတော်စင်တွေကိုချင်းကပ်ပြီးမေးတဲ့အခါမှာသူ့ကိုပဲပြန်ပြီးတော့ဆရာတင်းနေကြတယ်ဒါကိုပြန်ပြောပြတာနော်ယထာသဗုဒ္ဓမတ္တခိဝိသိကိစ္စဝိတာရဏသောမိဝိတပယောအစ္ဆသမ္ဗုဒ္ဓံပရိပတိယလောကမှာဖယားဆိုတာတန်တရားကိုကင်းစေနိုင်တဲ့ဖယားဆိုတာကိုအခုတွေ့ရတဲ့အခါမှာသူဟာမှာကြောင်းရွံ့တဲ့စိတ်တွေကင်းသွားပြီးတော့မြတ်စွာဘုရားကိုခဏစိတ်ကပ်ရပါတယ်တဲ့တဏ္ဍတန္တသဟန္တာရံဗုဒ္ဓံအပတိပုဂ္ဂလံအဟံဝန္တိမဝိရံဗုဒ္ဓမာဒိသပန္ထုနံတရားမင်းကြီးကရှ िख ိုးတဲ့ကထာလေးတဏ္ဍတန္တသတဏ္ဍတန္တသတဏှာတိဟုသောမြညောင်ကိုခန္တာရာနှုတ်နိုင်သောနှုတ်ပစ်နိုင်သောအပတိပုဂ္ဂလံသူပဲပြန်ရှင်မဲ့ပုဂ္ဂိုလ်ကင်းသောအရိစ္ဆပန္နုနံနေမင်းအဆွေဖြစ်သောမဝိရံကြီးမားသောလုံလရှိတော်မူသောဘုရားမြတ်စွာဘုရားကိုအဟံကျွန်ုပ်တရားမင်းသည့်ဝန်တေးရှုသိမြတ်နှုတ်ရှိခိုးပါ၏တဏ္ဍတန်လတဟန္တာရံတဏ္ဍဆိုတဲ့ယင်းထဲမှာစူးနေတဲ့ညောင်ကြီးကိုဆွဲနှုတ်နိုင်ဗုဒ္ဓံအပတိပုဂ္ဂလံဘသူထဲမှာရှင်လို့မရတဲ့ဗုဒ္ဓဗုဒ္ဓံအတိစ္ဆပန္နုနံနေမျိုးနေရွယ်ဖြစ်တဲ့ဗုဒ္ဓမဟာဝိရကြီးမသောလုံလရှိတဲ့ဗုဒ္ဓအဟံဝန်ဤကျွန်ုပ်တကြရှ िख ိုးဥခိုက်ပါれရန်ကရောမတိပြမှုနောတမန်တေဝေဟိမာရိတတဝိဇ္ဇတုံရှံကတ္တမဟန္တာတမန်ကရောမတိလောကမှာရှိတဲ့လူတွေနတ်တွေအလုံးဟာပြမာကြီးကိုရှ िख ိုးနေကြပါတယ်ဟုတ်တာပဲကောင်းကင်ဘုံကခေါ်ဆိုတာပြမာကိုရည်ညွှန်းတာပဲလေကောင်းကင်ဘုံကခေါ်ဆိုတာဒီပြမာပဲတို့တော့ပြမာလို့အတော့မသိကြလို့အမည်မျိုးမျိုးပေးပြီးတော့ဒီပြမာကြီးကိုပဲရည်ညွှန်းပြီးတော့ကိုးဝယ်နေကြတာလောကကြီးကိုဖန်ဆင်းသူဆိုခရီးတာဆိုခရီးတာကောဆိုပြမာကိုပြောတာသူကိုယ်တိုင်ကလည်းသူဖန်ဆင်းတယ်လို့ယူဆတယ်ယုံကြည်တယ်အဲ့ဒီမှာလောကမှာရှိတဲ့လူတွေအားလုံးဟာတဲ့တဏီတဲ့ပြမာကြီးကိုရှ िख ိုးနေကြတယ်ဟုတ်တယ်ဖယားမပွင့်ငယ်ဟာအလုံးပြမာကိုရှ िख ိုးတာပဲပြမာဟာကိုယ်ဝယ်ရပဲအပြမာကြီးကိုရှ िख ိုးကြတယိစ္ဆာတုံရှံကတ္တမဟန္တာတမံကရောမတေဒီကနေ့တော့တပည့်တော်တို့ဟာ ဖြစ်မှာကိုရှ िख ုံးပဲစာမြတ်ဗုဒ္ဓကိုပဲရှ िख ုံးပါတယ်ဒီနေ့ဖခင်ကိုပဲရှ िख ုံးပါတယ်ဖြစ်မှာကိုရှ िख ုံးတာမလုပ်တော့ပါသူဆိုလိုတယ်နော်တွားမေဝအတိတံဗုဒ္ဓတုံတူဝံတတ္ထာနှုတ်တော်တွားမေဝဆိုတာအရှင်ဖခင်တပါးတဲ့သာလင်တံဗုဒ္ဓဖခင်ပါတယ်တူဝံတတ္ထာနှုတ်တော်အရှင်ဘုရားတပါးတဲ့သာလင်အနုတ္တရာမှန်ကူတယံမှုဆရာမြတ်ဖြစ်ပါလေတတိဝကတမေလောကတမေနတ္ထိတေပတိပုဂ္ဂလောနတ်ပြမနဲ့တကွာသောလောကမှာအရှင်ဘုရားကိုတုဖက်ပြိုင်နိုင်တဲ့သုံးမုံအရှင်ဘုရားနဲ့တူတယ်လို့ပြောရမယ့်ပုဂ္ဂိုလ်တူမှမရှိပါဘူးလို့ဆိုလိုတယ်နော်ဘုရားနဲ့အရေးချင်းတူတယ်လို့ပြောရမယ့်ပုဂ္ဂိုလ်တူမှမရှိဘူးတော်မူမြတ်စွာဘုရားကိုအတ္တမတမောနော်အတ္တမတမောအတ္တမောအတ္တမတမောအတ္တမောဆိုတာဘသူနဲ့မှမတူဘာမတူတာတုံးဆိုတာသီလဆိုတဲ့အရေးချင်းသမာဓိဆိုတဲ့အရေးချင်းပညာဆိုတဲ့အရေးချင်းဒါတွေနဲ့မတူအတ္တမတမောဘသူနဲ့မှမတူတဲ့ဖခင်နဲ့သာတူတယ်သူတို့ဆိုလိုတယ်အတ္တမဆိုတာဘသူမနဲ့မှမတူတဲ့ဗုဒ္ဓတခြားဗုဒ္ဓတွေသမဆိုတာတူတယ်ဒီကနေ့အရှင်ဘုရားသာလင်တန်ဘုဒ္ဓအစ်ဖြစ်ပါတယ်တဲ့အတုမဲ့ဆရာဖြစ်ပါတယ်နတ်နှစ်နေကွာတော့လောကမှာအရှင်ဘုရားမှာအရှင်ဘုရားနဲ့နှိုင်းရှင်ပြရမယ့်ပုဂ္ဂိုလ်တူမှမရှိပါဘူးနတ္ထိတေပတိပုဂ္ဂလောတရားမင်းကြီးရဲ့လူမြတ်စွာဘုရားကိုရှ िख ိုးပြီးတော့ရှောက်တယ်အဲ့ဒီဘုရားစီကမပြောင်းခင်ပဲဖြစ်မယ်အထာခောတကောဒေဝနာမိတ်တော်အဲ့ဒီမြတ်စွာဘုရားကိုရှောက်ပြီးတဲ့အခါမှာအနန္တမှာရှိနေတဲ့ပင်စာတိခါကိုပြောတယ်ပင်စာတိခါကိုတောင်းပေးတာကိုဘုရားနဲ့တွေ့အောင်သွားပြီးတော့ကျွတ်တင်းရှောက်ဆိုပင်စာတိခါ तू အောင်းအောင်းမြင့်မြင့်ဘုရားနဲ့တွေ့ဆုံခွင့်ရအောင်သွားပြီးတော့လုတ်တာအဲ့တော့ပိဿတိကပဲ့ကိုလှဲ့ပြီးတော့တရားမင်းကြီးကပြောတယ်ဘဟုကာရောမေတိတွန်တတာပိဿတိကလေငါသပိဿတိကမင်းရဲ့ခြေစူးတွေများလာပါတယ်ကွာရှန်တုံမကဘုတံပထမပတတေတိမင်းအရင်သွားပြီးတော့မြတ်စွာဘုရားရှင်းနဲ့ခွင့်ပြုတော့အောင်မင်းကဆောင်ရွက်ခဲ့တာဖြစ်တယ်တရတတပထမပတာတိတံပစ္ဆမယံတံဘဂဝန္တံတဒနာယဥပသင်္ကမိမရဟန္တံသမသောတ။မင်းကရှေးဦးစွာတဝပြီးတော့လျှောက်ထားခွင့်ပန်လို့စိတ်ကြည်နူးတဲ့လျှောက်ထားခွင့်ပန်ပြီးတော့ခွင့်ပြုချက်ရလို့ငါတို့ကနောက်မှလိုက်ပြီးဖျားကိုရှ िख ိုးကြရစိတ်ကခွင့်ရတာပါတဲ့။ကျေးဇူးတင်နေပေါ့။မင်းကိုကျေးဇူးတင်နေ။အဲ့တော့သူကိုကျေးဇူးတင်လို့ပိဋိကေဝါထာနေထပယိတာမိကန္တပရာဇာဘွေတည်းမင်းကိုဒီကနေ့ကနေစပြီးတော့ကန္တပနတ်မင်းခေါင်းဆောင်အဖြစ်မင်းဖေရဲ့ယာတုမင်းကိုပေးမယ်။ဒါကြောင့်မင်းကသူ့ကိုယာတုတိုးမြှင့်ပေးလိုက်တယ်နော်။ဂျင်နတ်အားရပြီးတော့ပြီးတော့ဗတ္တင်္စတေသူရိယဝိသတံဓမ္မိအင်းတော့ဝါကြတယ်သူရိယဝိသနာကိုလည်းမင်းကိုငါပေးမယ်အာအကောင်းဆုံးသူရသွားကန္တဝနမင်းရဲ့ယာတုနဲ့ယာတယ်သူရိယဝိသနာလည်းယာသွားတယ်သာဟိတိအဘိပတိတာတဲ့မင်းကသူ့ကိုတိတ်ညော်လင့်နေတဲ့ကောင်ပဲအဲကြောင့်မင်းကပေးမယ်အဲကြောင့်မင်းကအဲ့လိုဆုံးဖြတ်ချက်ပေးပြီးတော့ဘာလို့တုံးဆိုအထာခောသက်ခောတိဝနာမိန်တော့ပါဏိနံပထဝိံပရမသတ္တဝါတရားမင်းကြီးကလိုင်းကူရဲကနေထွက်ပြီးတော့မြေကြီးကိုလက်နဲ့ကင်နော်မြေကြီးကိုလက်နဲ့ကင်ပြီးတိတ်ခတ်တုံဥရဏဥရနေတိမြေကြီးရဲ့မြေကြီးကိုလက်နဲ့ကင်ပြီးတော့ဥဒန်းကျုလိုက်တဲ့နမောတတဗကဝတောရဟတောတမတဗုဒ္ဓတာဒါကြောင့်မို့နမောတတဘသူတွေရွတ်ခဲ့တာတုံးဆိုတရားမင်းကြီးရွတ်တယ်ဆိုတာပါတယ်ပေါ့နမောတတရှ िख ိုးတဲ့ပုံကိုယ်တွေအကြောင်းရေးထားတာရှိတယ်ပေါ့နော် တော့ဒါရှိခိုးတာဘယ်သူတွေလဲဆိုတော့ဒါတို့ကြမင်းကဖះကိုရှိခိုးတဲ့အခါမှာမြေကြီးကိုလက်နဲ့ကန်ပြီးတော့ရှိခိုးတာဟုတ်ဘာလို့လို့ဆိုမြေကြီးပေါ်မှာအလုံးကတီးနေကြတာဟုတ်မြေကြီးရဲ့ခြေဆုတရားရှိတယ်ဒါကြောင့်မလို့မြေကြီးကိုလက်နဲ့ကန်ပြီးတော့မြေကြီးဟာအမှန်တမ်းတီးငြိမ်ပြီးတော့အလုံးပေါ်မှာเนาะမြတ်တာတဲ့ဆက်ဆံရေးရှိတယ်ပေါ့ဒါကြောင့်မြတ်စွာဘုရားကိုမြေကြီးနဲ့နိုင် င်နိုင်ရတဲ့ပုဂ္ဂိုလ်ဖြစ်နမောတတ္တဗကဝတ္တောရဟတောသမ္မာသမ္ဗုဒ္ဓသာလို့ရှိခိုးတာတဲ့ပြီးတဲ့အခါကျတော့ဒီတုတ်တန်ကိုဏိကုံချုပ်တဲ့အခါမှာအိမတ်သမိန်သဗ္ဗနာဝေယကရဏသမိန်ပညာမာနေဝေယကရဏလို့ခေါ်တာခါထာနဲ့ဟောတာမဟုတ်ပဲနဲ့စုံနိယနဲ့ဟောလို့ဝေယကရဏဆိုစုံနိယတမဆက်ကြလို့ပဲအဲ့ဒီဝေယကရဏဆိုတဲ့အမျိုးစာနဲ့စကပြေနဲ့ရှင်းပြတဲ့ဒီတုတ်တန်ကိုကြားနာလိုက်ရတဲ့အခါမှာတဲ့တရားမင်းကြီးမှာကိရိတာမြူးကိရိတာအညစ်ချေခင်းတဲ့ဓမ္မမျက်စိဖြစ်ပေါ်လာတယ်ဘလို့ဖြစ်လာတော့ဆိုယံကိန်းစိသမှုရိယဓမ္မံသဗ္ဗတံနိရောဓဓမ္မဖြစ်ခြင်းသဘောရှိတဲ့တရားမှန်သမျှပြည့်ခြင်းသဘောရှိတယ်ဖြစ်ခြင်းသဘောရှိပြီဆိုရင်ပြည့်ခြင်းသဘောရှိမှာပဲဖြစ်ခြင်းသဘောမရှိမှပြည့်ခြင်းသဘောမရှိမှာဒီလိုဆိုလို့တယ်နော်ဘယ်ရာပဲဖြစ်ဖြစ်ဖြစ်တတ်တဲ့သဘောရှိတာမှန်သမျှပြည့်စုံမှုသဘောရှိမှာပဲရှိတာပဲလို့ဒီလိုအသိဉာဏ်တစ်ခုရသွားတယ်အဲ့လိုတရားမင်းကြီးမှာဒီဓမ္မစက္ခုဆိုတဲ့သောတပတ္တိမြင့်မဉ္စရလိုက်သလိုအင်းကြီးတင်ဆအတိတ္တိယဒေဝတာသဟာတနာ7000သောနတ်တွေတရားမင်းနဲ့အတူပါလာတဲ့ထဲ7000သောနတ်တွေဟာလည်းပဲသောတပန်ဖြစ်ကြတယ်ဣတိရေတ္တကေနဒေဝနာမိနေနဣစိတ်္ထပညာပုထာတိဗကဝတပြကတာအဲ့တော့ဒါဤကုန်းချုပ်လိုက်တဲ့အခါကျတော့အခုလို့တဲ့တရားမင်းမေးတဲ့မိကုန်းတွေကိုမြတ်စွာဘုရားကဖြေလိုက်တာတဲ့တရားရဲ့မိကုန်းကိုဖြေလို့တတမဣမတဝေယကရဏတသက္ကပညာတွေဝအဋ္ဌဝဆနံဒီဒါကြောင့်ဟိုဒီတုတ်တန်ကိုပဲတဲ့သက္ကပညာတရားမင်းရဲ့မိခွန်းဆိုတဲ့နာမည်တပ်ပေးထားတာပါတဲ့ဒါဒီကုန်းချုပ်လိုက်တာနော်ဒီကုန်းချုပ်ဆုံးသတ်လိုက်တာအဲ့တော့တက္ကပညာတုတ်တန်နိဋ္ဌိတံအဲ့တော့တရားမင်းကြီးချိန်နဲ့အာရမှုဟာတရားသူတရားမြတ်ရာယုံနဲ့မကဘူးသူ့ဘဝမှာလူရင်းဆန္ဒတွေအကုန်ပြုတ်ပြည့်ပြေဆုံးလို့ဉာဏ်အာရမှုဖြစ်သလိုအလုံးဟာလည်းပဲဉာဏ်အာရမှုဒီတုတ်တန်တရားကိုကြားနာရတဲ့အခါမှာတစ်နေ့တစ်ချိန်တစ်ခါမှာတရားမင်းကြီးဉာဏ်အာရမှုရသလိုတို့တွေလည်းဉာဏ်အာရမှုရှားနိုင်ကြပါစေလို့သုတောမေတ္တာပို့တာပြီးကြိုးစားအထုံနိုင်ကြပါစေကုန်သတည်းရှိသက်ချာအရှင်ဘုရားအရှင်ဘုရားဘုရားတွေ့တော်တို့သည်ဓမ္မအတိညာဓမ္မအတိညာရရှိမှသာလျှင်နိဗ္ဗာန်ချမ်းသာကိုယမောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မသဘင်ရှင်ကျင်ပါပြုလုပ်ကြ၍အမတဒါနဓမ္မဒါနတရားအလှတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရွတ်သေးလေးမြတ်စွာမမတသာသာအာယုန်ထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကိုတတ္တပဝုထု အဆုသူတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်ဆုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှုဤဖို့ပါကကိုအမိအဖာအဖို့ဖွာဆွေမျိုးညာတိတို့အားကုသိုလ်အမြဝေငှပါကုန်၏သဒ္ဒနာတော်ဆောင်းနတ်လောကဆောင်းနတ်တို့အားကုသိုလ်အမြဝေငှပါကုန်၏31ဘုံချင်းဒီကုန်သောလုံးစုံများစွာတတ္တဝါတို့သည်ကုသိုလ်အမြကိုစီရကြကုန်သည့်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သည်